ချစ်စွာသောတောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ခင်ဗျာလူပတ်ဝန်းကျင်မှာပြောတတ်ကြတဲ့စကားတစ်ခွန်းကအသက်ကိုညံဆောင်တယ်တဲ့ကိုယ့်ရဲ့အသက်ကိုမုန်းတဲ့သူတယောက်မှရှိမယ်မထင်ပါဘူးအဲ့ဒီအသက်ရှင်လှုပ်ရှားဖို့အတွက်အမြဲပဲစူးစမ်းအားထုတ်ကြတာမို့စဉ်စားတွေးခေါ်ဆင်ခြင်ကြရတာပဲမဟုတ်လားဒါကြောင့်အသက်ကိုညံဆောင်တာလို့ပြောစမှတ်ပြုကြတာပဲလေအဲ့ဒီအကြောင်းကိုအရင်ပြုလို့သတင်းတစ်ခုပါလိုက်ချင်တာကစကားချူတာအလိမ်မာဆိုတဲ့အချက်ပါပဲခဲ့တဲ့တစ်ချိန်တစ်ခါတုန်းကကြေးတော်ရွာတရွာမှာအင်မတန်မှလိန်မာရင်ကျေးတဲ့မင်းမငယ်လေးတယောက်မိခင်မုတ်ဆိုးမကိုရိုသေးပြီးဝကြီးဝငယ်ပြူစုတတ်တဲ့အပြင်အများနဲ့ဆက်ဆံပြောဆိုရမှာပြေပြစ်လို့အများကချစ်ခင်ကြပါတယ်ဒီလိုနဲ့တနေ့ကျတော့အနားမှာရှိတဲ့စမ်းကြောင်းမှာရေသွားခတ်တုံးမှာရေထဲလိမ့်ကျသွားတော့ရေထဲမျောသွားရင်နီးဆက်ရာတစ်တုံးကိုမှီရင်ရေစီးအတိုင်းပါသွားပါတယ်တနေရာကိုရောက်တော့ဘလူးမကြီးတကောင်နဲ့တွေ့တော့တာပေါ့အဲ့ဒီဘလူးမကြီးဟာစမ်းကြောင်းအတိုင်းမျောပါလာတဲ့တရဝါမှန်သမျှစားပစ်တတ်ပေမဲ့ဒီမင်းကလေးကိုတော့ခိုင်းဖို့ခေါ်သွားပါတယ်ပထမဦးဆုံးရောက်ရောက်ချင်းပဲတန်းရှာခိုင်းတယ်ဘလူးမကြီးရဲ့ခေါင်းမှာတော့တန်းမရှိဘူးပေါ့ဒါပေမဲ့မင်းကလေးကကျမလက်စေးပြရစီအောင်ဆိုပြီးတဖန်းသီးကိုခူးလာတယ်ဘလူးမရဲ့ခေါင်းကိုတန်းရှာတယ်လို့လို့ရင်တဖန်းသီးတဲ့ကပိုးတွေကိုထုတ်ပေးလိုက်တာကြောင့်ဘလူးမကြီးကတိတ်ပြီးသဘောတွေ့သွားတော့တာပေါ့ဒီလိုနဲ့နောက်တနေ့ကိုရောက်သွားတဲ့အခါမှာဘလူးမကြီးကအစာရှာထွက်ခံပြီးသူ့ရဲ့အခန်းကိုဖွင့်မကြည့်ဘူးမှာသွားတာပေါ့ဘယ်နေလိမ့်မလဲလူဆိုတာမျိုးကမလုံနဲ့ဆိုတိတ်လုတ်ချင်ကြတာပဲမဟုတ်လားဘလူးမကြီးကအဝေးကြီးကိုရောက်သွားလောက်တဲ့အချိန်ရောက်တော့မှအခန်းကိုဖွင့်ကြည့်တဲ့အခါလူနဲ့တရိတ်ဆန်အယိုးတွေစားလက်ဆအသားတွေကိုတွေ့လိုက်ရတော့တိတ်ထိတ်လန့်သွားတော့တာပေါ့ဒါပေမဲ့ဘလူးမကြီးပြန်လာတဲ့အခါကြောက်ရွံ့တဲ့ပုံကိုမပြပဲတွတ်တွတ်လက်လက်နဲ့စီးကြိုတာပေါ့ဘလူးမကြီးကမင်းငါ့ကိုမကြောက်ဘူးလားလို့မေးတာပေါ့အဲ့ဒီတော့မင်းကလေးကဘာဖြစ်လို့ကြောက်ရမှာလဲမမကတိတ်ချစ်စရာကောင်းပါတယ်လို့ပြန်ပြောတော့တာပေါ့အဲ့ဒီအခါမှာဘလူးမကြီးကအေးလေဒါဆိုရင်လဲမင်းငါနဲ့တက်တက်လုံးနေသွားမလားလို့ထပ်ပြီးမေးတယ်မင်းကလေးကလည်းနေတော့နေချင်ပါတယ်မမရဲ့ဒါပေမဲ့အိမ်မာကမျက်မမြင်ဒုက္ခိတမိခင်မုတ်ဆိုးမကိုတယောက်တည်းထားပြစ်ခဲ့ရလို့ပါအခုလောက်ဆိုရင်အမိခင်များတော်တော်လေးစိတ်ပူနေရှာတော့မင်းမမရဲ့လို့တနာစပွေမျက်နှာနဲ့ပြန်ပြောလိုက်ပါတယ်ကဲမင်းကမိဘကိုယိုသေးချစ်ခင်တဲ့တမီမင်းကလေးဖြစ်တာကြောင့်ငါမခေါ်ထားရတော့ပါဘူးမင်းတို့သားမိနှစ်ယောက်အတွက်ငါလက်ဆောင်ကိုပေးလိုက်မယ်လို့ဘလူးမကြီးကပြောရင်းရွှေအိုးခုနှစ်လုံးကိုအိမ်အပြန်ယူသွားဖို့ပေးလိုက်တယ် ဒါအပြင်ရွာအမြန်ဆုံးပြန်ရောက်နိုင်မယ့်လမ်းကိုလည်းပြလိုက်တယ်အဲ့ဒီတည်င်းကိုမနာလိုမရှုစိတ်နဲ့အိမ်နီးချင်းတတူရတူမင်းကလေးကကြားတဲ့အခါလောဘတက်ပြီးရွှေအိုးကိုလည်းသူ့လိုချင်တာမို့စမ်းချောင်းတဲကိုလိမ့်ကျစမ်းချောင်းတဲကိုလိမ့်ကျသွားတဲ့အောင်တည်င်းလွင်ပြီးတကယ်တမ်းမှာတော့ခုန်ချလိုက်တာပေါ့အရင်မင်းကလေးလိုပဲဘလူးမကြီးကတွေးပြီးအရွယ်ငယ်တာမို့မစားပြစ်ပဲခိုင်းဖို့ခေါ်သွားပြန်တယ်ရောက်ရောက်ချင်းပဲတန်းအရှာခိုင်းတော့တာပေါ့နဂိုကလေးကဘလူးမကြီးရဲ့ခေါင်းမှာတမ်းမရှိဘူးလေတမ်းမရှိတာကိုဘာမှမရှိဘူးလို့ပြန်ပြောတဲ့အခါမိမပြင်းလို့အထင်ခံရတာပေါ့နောက်တနေ့ရောက်သွားတဲ့အခါဘလူးမကြီးလည်းထုံးစံတိုင်းအစာရှာမလို့ထွက်ခွာသွားတော့ဝေးဝေးမရောက်သေးတဲ့အချိန်စိတ်ကိုမချုပ်ထိန်နိုင်ပဲတားမြစ်ထားတဲ့အခန်းကိုဖွင့်ကြည့်မိတဲ့အခါအထိတ်တလန့်ကြောက်ကြောက်ရွရွနဲ့အာကုံအော်တော့တာပေါ့အဲ့ဒီလိုအတန်ကုံအော်ဟစ်တဲ့အခါဘလူးမကြီးကကြားသွားပြီးဒေါသတကြီးနဲ့ကိုက်စားပြစ်လိုက်တော့တာပါပဲတကယ်တော့ရှေးမြတ်မာတွေကစုဆုံးမကြတဲ့အခါဒေဒိုမပြောဘဲသွေဝိုက်ဆုံးမတာကြောင့်လူတဘောမနှောကိုထင်ရှားသိတာစေတဲ့ဇက်ကြောင့်အဖြစ်နားလည်မိစေတဲ့အဖြစ်ပြက်တစ်ခုပါပထမမင်းကလေးဟာရန်သူကိုရန်သူလိုတိတဲ့အတွက်အစဉ်ပြေအောင်စ조사နေထိုင်တာကိုတွေ့ရမယ်ဒုတိယအိမ်နီးချင်းမင်းကလေးကတော့အစဉ်ပြေအောင်မစ조사ရန်သူရဲ့လက်ထဲအတင်းဆင်းသွားတာကိုတွေ့ရပါတယ်။အဲဒါကြောင့်ပထမမင်းကလေးကအသက်ချမ်းသာရာရတဲ့အပြင်အကျိုးကျေးဇူးထူးထူးခြားခြားခံစားရတာပေါ့။အဲနောက်မင်းမငယ်တယောက်ကတော့အသက်ဆုံးရှုံးသွားရတာပေါ့နော်။လူတဘောကိုလိုက်လျောညီထွေကျင့်တက်စေတဲ့နှုတ်ချိုရှိုးတပါးဆိုတဲ့စကားလည်းရှိတယ်မဟုတ်လား။လူတွေဟာတခါတလေကိုယ့်ကိုယ်ကိုဘဝင်ဖြစ်ပြီးအထင်ကြီးစိတ်ဝင်တက်ကြပါတယ်။ငါပြောတာဟုတ်တယ်ငါလုပ်တာဟုတ်တယ်ဆိုပြီးထင်တက်ကြတာပေါ့ကြည်ပါသခင်ယေရှုခရစ်တော်လောကတည်းရှင်သန်ခဲ့တဲ့အချိန်အသက်တာရဲ့နောက်ပိုင်းကားတိုင်းပေါ်မှာဝေဒနာခံအတိတ်တချင်းကိုခံယူတော်မူတဲ့အချိန်မှာလူတွေကဟေးဗိမာန်တော်ကိုဖြိုဖျက်ပြီးသုံးရက်နဲ့ပြန်တီဆောင်မဲ့သူရဲ့ကိုကိုကိုကဲတင်လေကားတိုင်းကနေစင်းပါတော့လားကဲရတဲ့စကားနဲ့ပြောကြသလိုတချို့ကဒီလူဟာသူများကိုကဲတက်ပင်မဲ့ကိုကိုကိုတော့မကဲနိုင်ပါလားတဲ့လမ်းသွားလမ်းလာတွေကပြည့်ရည်ပြုတ်ကြတယ်လို့ကားတိုင်းတစ်ဖက်ကလူကလည်းဟုတ်တယ်ကိုရောဟာခရစ်တော်ဆိုကိုကုကူနဲ့ငါတို့ကိုကယ်ပါတော့လားဆိုတဲ့ကဲ့ရဲ့စကားကိုဆိုတော့တာပေါ့စဉ်းစားကြည့်နော်ဒီလောက်ဒုက္ခရောက်တဲ့ကြားထဲမှာဘလောက်စိတ်ပြက်เสียကောင်းလိုက်တယ်လေဒါပေမဲ့တယောက်ကမင်းနဲ့ကွာဒုရတွေအတူတူအပြစ်ဒဏ်ခံနေရတာမင်းဖျားကိုမကြောက်ဘူးလားငါတို့ကကိုလုတ်တဲ့အပြစ်နဲ့တရားသဖြင့်ခံရတာပါကွာဒါပေမဲ့ဒီလူကဘာအဖြစ်ရှိလို့လဲဘာအဖြစ်လုပ်လို့လဲဆိုပြီးတစ်ဖက်လူကိုစုံမတာပေါ့နောက်ပြီးသခင်ကိုရောဟာနိုင်ငံတော်တီလျက်ကြွလာတဲ့အခါကျွန်တော်ကိုတတိရပါလို့ရှောက်ဆိုခဲ့ပါတယ်လူချင်းတူပင်မဲ့အသက်ရှင်လူချင်းတူပင်မဲ့အသက်ရှူချင်းမတူတာဒီတနေရာမှာတွေ့ရတာပေါ့နော်သခင်ယေရှုကလည်းငါအမှန်ပြောရရင်တော့ကွာဒီကနေ့ပဲမင်းဟာငါနဲ့အတူပရတိသူ့ဘုံမှာရှိပါမယ်လို့ပြန်ပြောတာပေါ့ပရတိတုပုံဆိုတာလူတိုင်းလဲရောက်ချင်ကြမှာပဲเนาะရောက်နိုင်တဲ့အခွင့်အရေးကလည်းလူတိုင်းမှာရှိနေပါတယ်အခွင့်အရေးကိုယူတတ်မှဖြစ်မယ်မဟုတ်လားဒီလိုအခွင့်အရေးမျိုးကိုလည်းလက်မလွတ်သင့်ပါဘူးအချိန်ရှိနေပါသေးတယ်ရထားတဲ့အချိန်ကလေးကိုအကျိုးရှိရှိအသုံးပြုကြဖို့လိုအပ်နေပြီဆိုတာလည်းမမေ့လိုက်နဲ့အောင်เนาะလောကမှာလူတွေဟာစကားအရာကြွေဝပါမှဖြစ်ပါလိမ့်မယ်မစိုးတက်ရင်ဆဲဆိုတဲ့စကားလည်းရှိတယ်မဟုတ်လားစကားတလုံးအမှားသုံးလို့အရှုံးကိုပြဒုက္ခလလမတွေ့ကြရဖို့အရေးစကားချူတာအလိမ်မာနဲ့ဘဝရှိရေးစိတ်မှတွေးလို့တောကကင်းဝေးနေနိုင်ရဲ့အတွက်အသက်ကိုညံဆောက်နိုင်တာကိုတတိပြုရင်းအသက်ရှင်သွားကြပါလို့မြစ်တံနဲ့ဖော်ပြလိုက်ပါတယ်။နားဆင်ကြတဲ့တောတာရှင်အပေါင်းစိတ်ချမ်းသာခြင်းကိုယ့်ရဲ့ကျမ်းမာခြင်းများနဲ့ကြီးဝဆုံးနေနိုင်ကြပါစေ။